ပစိဖိတ်သမုဒ္ဒရာတွေကကျွန်းနိုင်ငံငယ်ကလေးတစ်ခုဖြစ်တဲ့တောင်ကမှာစနေနေ့ကရေအောင်မီးတောင်ပောက်ကွဲပြီးကြီးမားတဲ့ဆူနာမီရေတိုင်းတွေရိုက်ခတ်မှုကြောင့်ပင်လယ်ထဲကိုမျောပါသွားတဲ့မဒန်ဆွမ်းသူအသက်58နှစ်အရွယ်လိုင်ဆာလာဖောက်လာဟာနိုင်ပေါင်း28နှစ်ကြီးရေထဲမှာမျောနေခဲ့ပေမဲ့အသက်မသေးပဲရှင်သန်နေတာကြောင့်သူ့ကိုအကွာမန်အနွာလူသားလို့နာမည်ပေးကြပါတယ်။လူသူမနည်းတဲ့အတတာမျိုးကလေးမှနေထိုင်တဲ့သူဟာစနေနေ့ကသူ့အိမ်ကိုဆေးတုံနေတော့16ပေကျော်မြင့်တဲ့ရေလှိုင်းကသူနဲ့သူ့တူမှာနှစ်ဦးစလုံးကိုရေထဲဆွဲခေါ်သွားတာဖြစ်ကြောင်းတုံကာတရင်ဌာနဘရော့ကောင်မင်းမြန်ကမ်းမှာဖြေကြားထားပါတယ်။တညနဲ့တနေ့ရေထဲညှိုးနေပြီးတဲ့နောက်28နှစ်အကြာမှာတင်မကျွန်းကြီးဖြစ်တဲ့တောင်ကာတပူကျွန်းကိုရောက်ခဲ့တာဖြစ်ပါတယ်။ဒီခီဟာတင်မောနဲ့သွားရင်နိုင်ဝက်လောက်သွားရတာဖြစ်ပြီးလမ်းမလျှောက်နိုင်တဲ့ဒုက္ခိတတူကိုရေလှိုင်းကတည်ဆောင်သွားခဲ့တာဖြစ်ပါတယ်။